နော်အခုတော့ချင်းနိုင်ငံရေးပါတီ၃ခုပူးပေါင်းရေးလက်မှတ်ထိုးမဲ့သတင်းကိုတင်ပြချင်ပါတယ်ချင်းနိုင်ငံရေးပါတီ၃ပါတီပေါင်းပြီးပါတီသည်အဖြစ်နဲ့ရွေးကောက်ပွဲကော်မရှင်မှာရှေ့လာတဲ့မှတ်ပုံတင်နိုင်ဖို့ပြင်ဆင်နေပါပြီမတူကွဲပြားတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းမှုဟာလာမယ့်2020ရွေးကောက်ပွဲကြရင်ချင်းပြည်နယ်မှာချင်းတိုင်းသားပါတီအနိုင်ရဖို့မျှော်လင့်ချက်တွေကိုတိုးပွားလာစေတယ်လို့ဆိုပါတယ်ဒီလိုရည်စင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပ
ါဟုတ်ကဲ့ပါမသူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေဖြစ်တဲ့ချင်းမျိုးသားဒီမိုကရက်ပါတီ CNDP ချင်းသူ့သက်ရေးပါတီ CPP နဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ CLD တို့ဟာတပါတီတည်းပေါင်းစည်းဖို့သဘောတူထဲကြပြီးမကြာခင်မှာပါတီအသစ်တရဖွဲ့စည်းနိုင်ရေးအတွက်သုံးပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးသွားမယ်လို့ချင်းသူ့သက်ရေးပါတီဥက္ကဋ္ဌပုလုထံကကပြောပါတယ
်ပေါင်းစည်းနောက်ဆုံးအခြေအနေကလူကူပါတီမူဝါဒအလာနောက်တော့ပထမဆုံးဤလာခခုပါတီပေါင်းပြီးတော့မတိုင်ခင်ကလူဆက်တော်မလဲဆိုတာအကုန်လုံးဖြင်းနိုင်လို့အဖြစ်ရသွားပါတယ်ဒါတော့20ခုရနေလက်မကြီးခုပဲကြံတော့တာပေါင်းစည်းဖို့လိုအပ်တဲ့အချက်ဒီဆက်လက်ပြီးအကုန်လုံးပြီးဆုံးသွားပြီ
ချင်းနိုင်ငံရေးပါတီ၃ခုပေါင်းစည်းရေးဆိုင်ရာသဘောတူစာချုပ်ကိုစက်တင်ဘာလ29ရက်နေ့ရန်ကုန်မြို့မှာလက်မှတ်ရေးထိုးသွားမှာဖြစ်ပါတယ်။ပါတီမြေသိက်ကိုချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ချင်း National List for Democracy ခေါ်တင်ပြီးအောက်တိုဘာလဒုတိယပတ်မှာပါတီနိုင်ငံရေးမှတ်ပုံတင်သွားမယ်လို့ပုနုထံကကဆိုပါတယ်။မသူကွဲပြားနေတဲ့ချင်းနိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးမှာအခက်အခဲတွေရကားချင်းယူလောက်ဆောင်နေရတယ်လို့ဥလူထံကကဆက်ပြောပါတယ
်အခက်အခဲကသူ့ပါတီရဲ့မူဝါဒလေးတွေဖွဲ့စည်းပုံလေးတွေအလံလေးတွေလူကိုလေးတွေကစပါနေဒီနေ့တပါတီမတူညီတဲ့အပိုင်းလေးတွေရှိတယ်အဲ့ဒါသိရတာလွယ်မယောင်ယောင်နဲ့တော်လေးအချိန်ယူရတယ်ကျွန်တော်တို့စူရင်ကကမပြူနေတဲ့အရာတွေကိုကြီးကြီးလေးလေးမဆွေးနွေးမိဘူးဆိုရင်ပေါင်းပြီးမှတပါတီဖြစ်ပြီးဆိုပြီးမှသူ့အတိုက်ခုအတိုက်ရှုတဲ့ဟာလေးအငင်းပွားမှဆိုပြီးတော့နောက်ပြီးဆုံးအစံသချင်းမကိုက်နေပဲနဲ့ပြန်ကွဲလာမျိုးကိုလုံးဝသူတင်ဆောင်ရှင်းတဲ့သဘောပေါ့
ချင်းနိုင်ငံရေးပါတီတွေတပါတီတွေဖြစ်ပူးပေါင်းလာတာကြောင့်လာမယ့်2020ရွေးကောက်ပွဲမှာအွန်လိုင်းရွေးအတွက်ညှော်လင့်ချက်ရှိလာတယ်လို့ပူးနိုထံကကပြောပါတယ
်ကျွန်တော်တို့ညှော်လင့်တာကဒီသူရှိရမြတ်တန်ကူအချိန်ကတည်းကတော့ပြောရမယ်ဆိုရင်2020မှာကျွန်တော်တို့ပါတီပေါင်းပြီးမှတော့အချိန်ကြီးတော်တော်လေးကောင်းလာမယ်2020ကပုံစံမျိုးတော့မဖြစ်နိုင်တော့ဘူးလို့ပြောကြည့်ရဲ
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီတွေအများကြီးကွဲပြားနေတယ်လို့ရွေးကောက်ပွဲမှာကိုယ်စားလှယ်နေရာတနေရာမှအနိုင်မရရှိခဲ့ပါဘူးချင်းပြည်သူတွေမျှော်လင့်နေတဲ့ချင်းပါတီတွေချင်းချင်းပူးပေါင်းလာတဲ့အပေါ်မှာခုနုထုံသတင်းဌာနကအက်ဒီတာဆလိုက်ရောဘတ်ကအခုလိုအမြင်သဘောထားပေးထားပါတယ
်ချင်းပြည်နယ်မှာလည်း LNG ရေပြီးတော့ဆက်ချက်ပိုင်းပါတီရဲ့ဆိုတော့တရားကြီးတဲ့ပါတီကခုရှင်တိုင်းခုဆိုတာကဒီချင်းပါတီကိုတကယ်တရားကြီးမဟုတ်ဘဲနဲ့ခုလိုမျိုးပူးပေါင်းစားချင်းတရားကြီးမှတဲ့ပါတီခုချလာသူစူးစီးတယ်လို့ချင်းလူထုတွေကလည်းသူချင်းပါတီပူးပေါင်းမှုဆိုတာအများကြီးမျှော်လင့်ခဲ့ကြခုလိုမျိုးပူးပေါင်းမှုလုပ်လာတဲ့ပုံမှာအများကြီးလာလာကောင်းတယ်လို့ထင်တယ်
ချင်းပြည်နယ်က2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ပါတီစုံထေးသူရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ချင်းမျိုးသားဒီမိုကရေစီပါတီချင်းသူ့သက်ရေးပါတီစုံမီဒီမိုကရေစီဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီ73ဖွဲ့ကဝင်ရောက်ရှင်ပြန်ခဲ့ပြီးအဲ့ဒီထဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နေရာ80ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်ခင်ဗျာ